ဘိုလီးဗီးယားနိုင်ငံသမ္မတဟောင်းဂျနီ NSC ကို2019ခုနှစ်တုန်းကအာဏာသိမ်းမှုနဲ့ထောင်နှံဆယ်နှစ်အပြည့်ပေးလိုက်ပါတယ်။အကြမ်းဖက်ဆန္ဒပြမှုတွေကြောင့်သမ္မတ Evo Morales ယာယီကနှုတ်ထွက်ပြီးတော့ပြည်ပထွက်ပြေးရခဲ့တဲ့နောက်2019ခုနှစ်မှာသူမကအာဏာယူလိုက်တာပါ။ဖွဲ့စည်းပုံခြေခံဥပဒေကိုဆန့်ကျင်ပြီးတော့ကိုယ့်ကိုယ်ကိုသမ္မတဖြစ်နေကြီးညာလှုပ်ဆောင်နေဆိုတဲ့ဆွဲချက်နဲ့သူမမှာအပြစ်ရှိတဲ့ကြောင်းတရားရုံးကနေပြီးတော့စီးရင်ပါတယ်။သမ္မတ Morales နဲ့သူ့ရဲ့ပါတီကတော့ဒါဟာအာဏာသိမ်းမှုဖြစ်တယ်လို့ဆိုပါတယ်။ NSC ကိုလူလားထောက်ခံသူတွေကတော့အာဏာသိမ်းနေဆိုတဲ့ဆွဲချက်ကိုညင်းပါတယ်။သမရမိုရစ်ဟာအနာအလွဲသုံးစားလုပ်ခဲ့တာတွေကြောင့်လမ်းမပေါ်ကိုလူတွေထွက်လာရပြီးတော့ရေခင်းကြီးဖြစ်ခဲ့ရတယ်လို့သူတို့ကပြောပါတယ်။အဲဒီနောက်သမရနဲ့ဒုတိယသမရတို့နေရာမှာလေးလက်သွားတာကြောင့်အထက်လွှတ်တော်ဒုတိယဥက္ကဋ္ဌဖြစ်သူ NS ကယာယီသမရအဖြစ်တာဝန်ယူခဲ့ရတယ်ဆိုပြီးတော့ NS ကိုထောက်ခံသူတွေကဆိုပါတယ်။အခုတရားစီရင်ချက်ကိုတော့ပြန်ပြီးအယူခံဝင်မယ်လို့သူ့ရဲ့ရှင်းနေတွေကပြောဆိုပါတယ်ခင်ဗျာ။